in Burmese.
Mingna nya ni ge ma to da shin mya shin. VOA American tan ye 2018 khu ne August 5 ye tining ni ni nya ni ge VOA Myanmar ba da season ni go Washington DC myo ro ga ni 9 meter 1925 ro ga ni dai yai thau hlin pe ni ba bi shin.ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျမမြတ်သိအောင်ကတာဝန်တင်ဆက်သွားမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။လုံခြံခံရမှုကနေလွတ်မြောက်လာပြီလာတယ်လို့ဗင်နီဇွဲလားသမ္မတကပြောဆိုလိုက်ပါတယ်။နောက်စင်ကာပူမှာကျင်းပခဲ့တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေတင်မှာတော့အမေရိကန်နိုင်ငံသားဝင်ကြီးကမြန်မာရေးကိစ္စကိုလည်းအလေးပေးဆွေးနွေးခဲ့ပါတယ်။ဒီလိုသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်တဲ့ရင်လွှာမှာတော့လွန်ခဲ့တဲ့နှစ်1988ခုနှစ်ကနိုင်ငံတော်ယဟန်ရှင်လူကျောင်းသားပြည်သူအများတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့အခုအချိန်ထိပြည်သူလူထုလိုလားတောင်းစားတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ကြပါတယ်
ဒီလိုဒီဒီမိုကရေစီရောဘုံကြီးပါပြီးခဲ့တာအနည်း30ရှိပါတော့ဘလော့ဇင်ကတော့ကျွန်တော်တို့အဲ88တုန်းကဒီလူကြီးတောင်းဆိုခဲ့တဲ့အချိန်လေးကိုကျွန်တော်ပြေးသွားမရသေးဘူးလို့ပြောပါတယ
်တခင်ကိုရောမိုင်းကွန်ရက်ကဥထုံးဝင်းငင်းပြောသွားတာပါတရင်ပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီတရင်နဲ့အတူ Facebook account အတူတွေကိစ္စ American အမတ်တွေစိုးရိမ်နေတဲ့အကြောင်းAmerican Inche ya Mary အတွက်အလောက်ကန်အခွင့်အလန်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။ဘုံတက်ထားတဲ့အဝေးတင်ဒရုန်းယာဉ်တွေပါဝင်သူ့ကိုလှုပ်ချန်ဖို့ချန်စီမှုကနေလွတ်မြောက်လာကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောဆိုလိုက်ပြီးဒီတိုက်ခိုက်မှုတွေအတွက် American ပြည်ထောင်စုနဲ့ကိုလံဘီယာအပေါ်မှာအပြစ်တင်ပြောဆိုပါတယ်။မနေ့စနေနေ့နောက်ပိုင်းရုပ်မြင်သံကြားကနေမင်ကွန်ပြောတာမှာတော့ဗနေဇွဲလားသမ္မတမာဒူရိုကလက်ရဝါဒီဒီရဲ့ကြံစီမှုအဖြစ်ပြောဆိုပြီးအိန်းနီချင်းကိုလံဘီယာနိုင်ငံကိုအပြစ်တင်ပါတယ်။ဖျားသခင်ပြည်သူတွေနဲ့နိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေကသူ့အသက်ခံရမယ့်အရေးကနေကယ်တင်ခဲ့တာဖြစ်တယ်လို့မာဒူရိုကပြောပါတယ်။ဒရုန်းကသူ့စီကိုလာခဲ့ပေမဲ့မြစ်တာနဲ့ကာယံထားခဲ့တယ်။သူနှစ်ပေါင်းများစွာအသက်ရှည်အောင်မှာဖြစ်တယ်လို့လည်းသမ္မတမာဒူရိုကပြောပါတယ်။တက်ခဲမှုနောက်ွယ်မှာကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ပါဝင်မယ်ဆိုတာကိုသူတန်းတရမရှိဘူးလို့လည်းထပ်လောင်းပြောဆိုပါတယ်။ကိုလံဘီယာအစိုးရတွင်သတင်းရှင်းပြတစ်ခုကတော့သမ္မတဆန်တိုစ်အပေါ်ဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့ AFP သတင်းအေဂျင်စီကိုပြောပါတယ်။ကနေဦးစုံစမ်းစစ်ဆေးမှုတွေအရတော့ငွေကြေးထောက်ပံ့ပေးမှုအများအပြားကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်နေကြတယ်လို့လည်းဗင်နီဇွဲလားသမ္မတကပြောပါတယ်။ဒီအကြံဖက်ဝါဒဆွဲအဖွဲ့တွေကိုသမ္မတဒေါ်နယ်ထရန့်အနေနဲ့တိုက်ဖြတ်ဖို့အစင်းနဲ့ရှိနေမယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကပြောပါတယ်။ဂျန်စီသူအများအပြားကိုဖမ်းဆီးထားတဲ့အကြောင်းဗနီဇွဲလားခေါင်းဆောင်ကပြောဆိုပေးမယ်အသေးစိတ်ကိုတော့မပြောပါဘူး။ဗနီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးအခမ်းအနားမှာသမ္မတမာဒူရိုပြောဆိုနေချိန်ပောက်ကွဲသံတွေကြားရတာကြောင့်မာဒူရိုနဲ့တခြားသူတွေကြောက်လန့်ကြဖြစ်ခဲ့ကြတာကိုရုပ်မြင်သံကြားမှာတွေ့မြင်ရပါတယ်။ခဏအကြာမှာတော့စစ်သားတွေကတာစီတွေကိုကြော့ဖြတ်ဝင်လာပြီးအကာအကွယ်ပေးခဲ့ကြပါတယ်ရှင
်။ပြီးခဲ့တဲ့သတင်းဘက်က VOA ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်နေစဉ်အတွင်းတရုတ်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရရတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်တောင်းပြည်နယ်ကအငိမ့်စားပမောက်ခဆန်ဝမ်ဂွမ်ကိုစစ်တပ်ပိုင်ဟိုတယ်ကနေတခြားတနေရာကိုရွှေ့လိုက်ပြီးလို့ဟိုတယ်တာဝန်ရှိသူတွေက VOA မန်ရင်ဌာနကိုဒီကနေ့မနက်ပိုင်းမှာပြောကြားခဲ့ပါတယ်။အသက်84နှစ်ရှိဖြစ်တဲ့ပမောက်ခဆန်ကိုတရုတ်နိုင်ငံအရှေ့ပိုင်းဂျီနန်မြို့ကစစ်တပ်ပိုင်းဟိုတယ်တစ်ခုမှာထိန်းသိမ်းထားတာဖြစ်တယ်လို့သတင်းရင်းမြစ်တွေကပြီးခဲ့ကြတဲ့ရီနီကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းက VOA Mandarin ဌာနနဲ့တယ်လီဖုန်းအင်တာဗျူးလုပ်နေစဉ်အတွင်းသူကတရုတ်နိုင်ငံရဲ့ပြည်ပအကူအညီတွေနဲ့အာဖရိကမှာရှိတဲ့တန်တမာရေးဗျူဟာတွေနဲ့ပတ်သက်ပြီးဝေဖန်ခဲ့တာကြောင့်ပမောက်ခဆွန်ဝမ်ကွမ်ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးသွားခဲ့တာပါ။ဒီအင်တာဗျူးအတွင်းမှာတရုတ်အာဏာပိုင်တွေဟာသူကိုတရုတ်ဆိုးရွားကိုဝေဖန်တာတွေမလုပ်နိုင်အောင်တားဆီးတဲ့အနေနဲ့သူ့ရဲ့အိမ်ထဲကိုချိုးဖျက်ဝင်လာနေတယ်ဆိုပြီးတော့ပြောခဲ့ပါတယ်။တရုတ်အနာပိုင်တွေဟာသူ့ကိုတခြားတနေရာကိုလွန်ခဲ့တဲ့နှစ်ရက်လောက်ခရဲကရွှေ့ပစ်လိုက်တာဖြစ်တယ်လို့လည်းဟိုတယ်သတင်းရင်းမြစ်တွေကဆိုပါတယ်ခင်ဗျာ
။စင်ကာပူနိုင်ငံမှာကျင်းပတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေအတွင်းမှာမြန်မာရေးကိုလည်းအလေးထားဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်
။ While reaffirming our support for Myanmar's ongoing democratic transition,We also address the important steps required to resolve the continuing humanitarian crisis in the Rakhine State.
မြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံအားပေးတဲ့အကြောင်းရခိုင်ပြည်နယ်ရင်းကလူသားချင်းစာနာထောက်ထားမှုဆန္ဒပြသနာတွေပြည်လဲစေရေးအတွက်အရေးတကြီးဆောင်ရွက်စရာတွေကိုလည်းဆွေးနွေးခဲ့ကြကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးပြောဆိုသွားတာပါ။အာဆီယံအစည်းအဝေးတွေအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့လည်းတီးထံတွေ့ဆုံပြီးဖန်စီထားတဲ့ Writers သတင်းထောင်နှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အာဆီယံအစည်းအဝေးတွေအတွင်းမြန်မာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံခဲ့တာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကိစ္စကိုပြောဆိုခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကလည်း VOA ကိုပြောပါတယ်။ Writer သတင်းထောင်နှစ်ဦးကိုဖန်စီထားမှုအပေါ်အမေရိကန်ကအထူးပဲစိုးရိမ်မကင်းဖြစ်ကြောင်းလည်းထပ်လောင်းပြောပါတယ်။ Writer သတင်းထောင်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆွဲချက်တင်ရုံးထုတ်နေတာဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံသားအေးဝန်ကြီးမိုက်ပွန်ပေယိုဟာသူ့ရဲ့ရှေ့တောင်အာရှခီးစဉ်ကိုဒီကနေ့မှအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုဟာအင်ဒိုနီးရှားနိုင်ငံကနေဒီကနေ့မှပြန်လည်မထွက်ခွာခင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးကိုတန်ဖိုးထားတယ်လို့ပြောကြားခဲ့ပါတယ်။ဝန်ကြီးပေါ်မီယိုဟာစနေနေ့ကတော့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမတ်ဆူဒီနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံသားရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တဲ့အတွင်းသူတို့ဟာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့မြောက်ကိုရီးယားနဲ့တံပြန်အကြမ်းဖက်ဝါဒအပအဝင်ဒေသရင်းလုံခြုံရေးစိန်ခေါ်မှုတွေအပေါ်နိုင်ငံပေါင်းစုံပါဝင်လှုပ်ဆောင်ကြဖို့ကိစ္စအပြန်အလှန်ကြိုးစည်းပွားတွေကိုအခြေခံတဲ့တခြားနိုင်ငံသားရဲ့မူဝါဒတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးပေါ်မီယိုဟာစင်ကာပူနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုစနေနေ့မှာသွားခဲ့တာပါစင်ကာပူမှာရှိစဉ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်ပြီးတော့သတင်းစကားတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟူတို့တယောက်နဲ့တယောက်တွေ့ဆုံလက်ဆွဲနှုတ်ဆက်ပြီးဓာတ်ပုံရိုက်ခဲ့ကြတယ်လို့ဂျကာတာကိုလေနဲ့သွားရောက်နေစဉ်အတွင်းမှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနူဝတ်ကပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရင်းအန္တရာယ်ကင်းရှင်းရေးထိထိရောက်ရောက်လှုပ်ဖို့နဲ့အကြောင်းနေနာမှာလမ်းသွားလမ်းလာတွေဘေးအန္တရာယ်ကင်းရှင်းရေးအကာအကွယ်ပို့ပေးဖို့ခုနှစ်ရက်မြောက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားမနေ့စနေနေ့ကရုံရင်းဆန်ကပ်ဖြစ်ပါတယ်ဒက္ကမြို့တော်ကဒါမွန်ဒီအရက်မှာရာနစ်ချီတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရိုးဘုံတွေနံပါတ်တုပ်တွေတုံးပြီးနှိမ်နှင်းဖြိုခွဲခဲ့တယ်လို့ဆန္ဒပြသူတွေကလည်းခြောက်ခဲတွေနဲ့ပြန်ပြီးတော့ပစ်ပေါက်ကြပါတယ်ကျောင်းသားတွေကိုရဲတွေကရာဘာချီတွေနဲ့ပစ်ခတ်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒါပေမဲ့လည်းရဲတပ်ဖွဲ့ဘက်ကတော့ရာဘာကြီးတွေတုံးနေဆိုတာကိုညှင်းပါတယ်အရေးပေါ်ဌာနကဆရာဝန်အဗ်ဒူရှာဘီယာကတော့သူ့ဆေးရုံကနေကျောင်းသား115ယောက်ကိုကုသပေးခဲ့ရတဲ့အကြောင်းဒီထဲကတချို့ကတော့ရာဘာကြီးတွေမှန်းလို့ဒဏ်ရာရကြတာလို့လည်းပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်ကျောင်းသားတချို့ကတော့အခြေအနေဆိုးဝါးလွန်းကြောင်းလည်းပြောပါတယ်ဆန္ဒပြသူတွေကကားတွေကိုလည်းဖျက်ဆီးကြပါတယ်မီတင်ရှုတ်ခံရတဲ့ကားဒီအပါဝင်ဒီသတင်းပါအတွင်းကားအဆင့်ရေ300ကျော်ဖျက်ဆီးခံရတယ်လို့လဲပြည်ထရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတပ်ဖွဲ့ဝင်တွေပူးတွဲပြီးကင်းလက်နေတာကိုအသေးခံဘုံခွင်သမားတဦးကတိုက်ခိုက်ခဲ့တာကြောင့်နေတိုးတပ်ဖွဲ့ဝင်3ဦးသေဆုံးသွားတယ်လို့အာဖဂန်မှာရှိတဲ့နေတိုးအထောက်အကူပေးရေးအဖွဲ့ကဒီနေ့မှာကြေညာလိုက်ပါတယ်။ဒါ့အပြင်အမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်အမျိုးသားတပ်ကစစ်သား2ယောက်လည်းဒီပေါက်ကွဲမှုအတွင်းမှာနိုင်ငံရခဲ့ကြတယ်လို့နေတိုးအထောက်အကူပေးအဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းမှာသေဆုံးသွားသူတွေနဲ့နိုင်ငံရသွားတဲ့သူတွေအပြင်နိုင်ငံရသွားတဲ့အာဖဂန်တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေတို့လည်းထပ်တူပါနဲ့ကြေကွဲရပြီးတော့ဆူတောင်းပေးနေပါတယ်လို့အာဖဂန်မှာရှိတဲ့နေတိုးအထောက်အကူပေးတပ်ဖွဲ့နဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျော်နီကောစန်ကပြောပါတယ်ထိခိုက်သေဆုံးသွားသူတွေရဲ့သက်ဆိုင်ရာအာဏာပိုင်တွေကထိခိုက်သေဆုံးသွားသူတွေရဲ့စီရင်ကိုမထုတ်ပြန်ခင်မှာသူတို့အနေနဲ့ဒီထိခိုက်သေဆုံးသွားသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကို ဘာကြောင့်မထုတ်ပြန်ရသလဲဆိုတာကိုလည်းရှင်းပြခဲ့ပါတယ်ဒီတိုက်ခိုက်မှုဘယ်မှာဖြစ်ပွားတယ်ဆိုတာကို NATO အထောက်အကူပေးရေးမစ်ရှင်အဖွဲ့ကမပြောခဲ့ပါဘူးဒါပေမဲ့ NATO တပ်ဖွဲ့ကမကြေညာခင်နိုင်ပိုင်းလုံမှာတော့တာလီဘန်တွေကအမေရိကန်စစ်တပ်ကိုကပိုးမြို့နယ်ကီလိုမီတာ60အကွာကပါဝန်ခရိုင်မှာတိုက်ခိုက်ခဲ့တယ်လို့ပြောကြခဲ့ပါတယ်ခင်ဗျာ
VOE ရဲ့တင်းငွေနဲ့တင်းနေကိုနားဆင်နေရတာဖြစ်ပါတယ်စီးရီးယားနိုင်ငံတောင်ပိုင်းပြည်နယ်ဆဝေဒါကနေပြီးခဲ့တဲ့လကတိုက်ခိုက်မှုတွေအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလူတချို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အထက်တဦးကိုတပ်ပစ်လိုက်တယ်လို့စီးရီးယားအရေးစောင့်ကြည့်ရေးအဖွဲ့နဲ့ဒေတာရင်းမီဒီယာတွေကပြောဆိုလိုက်ပါတယ်လူငယ်တဦးကိုကွပ်မျက်တုတ်တင်နေတဲ့ပုံတွေကို IS စစ်သွေးချအဖွဲ့ကဖြန့်ဝေခဲ့တယ်လို့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နောက်သတင်းတွေမှလည်းဖော်ပြကြပါတယ်တပ်ဖြတ်တုတ်တင်ခံရသူကမိခင်ဖြစ်သူနဲ့အတူသူတို့ရွာကနေဖမ်းဆီးခေါ်ဆောင်ခံခဲ့ရတာဖြစ်ကြောင်းဆွေမျိုးဖြစ်သူတွေရဲ့အပြောကိုကိုးကားပြီး AFP သတင်းအေဂျင်စီကဖော်ပြပါဗျ။ဇူလိုင်လ25ရက်နေ့တုန်းကစဝေဒါပြည်နယ်ရဲ့မြို့တော်နဲ့ရွာတွေကအိမ်တွေကို IS သွေးကြတွေကဝိုင်းရောက်စီးနှင်တိုက်ခိုက်ခဲ့ကြပြီးအရက်သားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုတော့ဖမ်းဆီးခေါ်ဆောင်သွားကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အာရှအားကစားပြိုင်ပွဲကိုလူတွေစိတ်ဝင်စားလာအောင်လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဦးဆောင်ပြီးတော့အင်ဒိုနီးရှားနိုင်ငံသား6000ကျော်ကျော်ဟာဒီကနေ့တနင်္ဂနွေနေ့မှာတော့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာနဲ့လမ်းနေပေါ်ဂျကာတာမြို့ကလမ်းနေပေါ်မှာထွက်ပြီးတော့ကပြခဲ့ကြပြီးတော့ကမ္ဘာစံချိန်တင်နိုင်ဖို့ကိုလည်းကြိုးပမ်းခဲ့ကြပါတယ်အာရှတိုင်းရဲ့အကြီးဆုံးအားကစားပြိုင်ပွဲဖြစ်တဲ့အာရှအားကစားပြိုင်ပွဲကိုအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာနဲ့ဆူမာတရာကျွန်းကပလမ်ပန်းမြို့တို့ကအင်ရှင်အဖြစ်ပူးတွဲကျင်းပကြမှာဖြစ်ပါတယ်အာရှအားကစားပြိုင်ပွဲကိုတော့ဩဂတ်လ18ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့ကြတာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်လွန်ခဲ့တဲ့နှစ်30 1988ခုနှစ်ကနိုင်ငံတဝန်းယဟန်ရှင်လူကျောင်းသားပြည်သူအများတိုင်းပြည်လုံးအတိုင်းအတာနဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့လို့အခုအချိန်ထိပြည်သူလူထုလိုလားတောင်းတာတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူအခွင့်အရေးတွေမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်။အဓိကကတော့2008အခြေခံဥပဒေကြောင့်ဖြစ်ပြီးအခြေခံဥပဒေပြင်ဆင်နိုင်ရေးအပါအဝင်ရှစ်လေးလုံးလူထုရေးတော်ဘုံကြီးရဲ့အဓိကဘုံရည်မှန်းချက်ဖြစ်တဲ့တိုင်းပြည်မှာစစ်မှန်တဲ့ဒီမိုကရေစီစနစ်ရရှိအောင်ပြည်ရင်းပြည်ပဒီမိုကရေစီအင်အားစုတွေဆက်လက်ကြိုးပမ်းသွားဖို့လည်းတိုက်တွန်းထားပါတယ်။ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေတဲ့မြန်မာပြည်ကအခြေအနေအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့မှာကျင်းပပြီးစီးသွားတဲ့အခမ်းအနားတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။1988ခုနှစ်မှာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်ယဟန်ရှင်လူကျောင်းသားပြည်သူအပေါင်းလမ်းမတွေပေါ်ထွက်ပြီးဆီယာနာရှင်ကိုဆန့်ကျင်တိုင်းပြည်အတွက်စစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဟာဆိုရင်လာမယ့်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း30တိတိပြည့်မြောက်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရတရက်အုပ်ချုပ်တဲ့အထိအုပ်ချုပ်ရေးအာဏာကိုရယူနိုင်ခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးအပြောင်းအလဲတွေမတွေ့ရဘဲရှစ်လေးလုံးလူထုရေးတော်ဘုံကြီးကနေပြည်သူအများလိုလားတောင်းတခဲ့ကြတဲ့စစ်မှန်တဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူခွင့်ရေးတွေအပြည့်အဝရဖို့ကတော့စိန်ခေါ်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတုံးပဲလို့ပြည်တွင်းပြည်ပဒီမိုကရေစီအင်အားစုတွေကထောက်ပြပါတယ်။ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံတဝန်းကျင်းပဖို့ပြင်ဆင်နေကြပြီးအဓိကကတော့ရှစ်လေးလုံးရေးတော်ဘုံကနေလူထုတောင်းဆိုခဲ့တဲ့ဒီမိုကရေစီစနစ်ကိုရရှိဖို့ဆိုရင်တော့2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့ဆရာကြီးသခင်ကိုရောမိုင်းကိုရက်ကဦးထိုးဝင်းကြီးကအခုလိုသုံးသပ်ပါတယ
်။ရှစ်လေးလုံးလူထုဒီမိုကရေစီရေးတော်ဘုံကြီးပေါ့ပြီးခဲ့တာနှစ်30ရှိပြီတော့ဒီလောကကြီးကတော့အဲ88တုန်းကဒီလူထုတောင်းဆိုခဲ့တဲ့အခြေအနေတွေကျွန်တော်တို့ပြည်ပေါ်မှာအရာပြည်ကြီးတွေပဲဖြစ်ပါတယ်။အဲ့ဒီတုန်းကတော့ကျွန်တော်တို့ကဟိုတရက်စီရဖွဲ့ကြီးရဲ့ပါတီစိုးနဲ့တောင်းဆိုခဲ့တာပေါ့။အဲ့ဒီမှာဒီမိုကရေစီရရှိရေးပါလဲဒါပြောခဲ့ကြတာပေါ့နော်။အဲ့ဒီမိုကရေစီအခြေခံခွင့်ရေးတွေအနေနဲ့ခုချိန်မှာကျွန်တော်ကစစ်သားကိုလည်းလူ့ဆက်ပြောဆိုမှုတွေလည်းရှိနေနေပါဘူး။အဲ့လိုလိုက်တွေကတရှိတာမျိုးကျုံးနေရတာပဲ။ဒီနေ့ချိန်ဒီမှာကျွန်တော်တို့ကျုံးနေရတဲ့အဲ့စိတ်ခေါ်မှုတွေအဲ့ခွင့်ပြုမှုချိန်တော့ဒီတော့မှရှိပါသေးတယ်ချိန်တော့ရှိနေရတဲ့
။ရှင်လေးလုံးရဲတော်ဘုံကြီးအတွင်မှာငိမ့်ညမ်းစွာဆန္ဒပြခဲ့ကြတဲ့ယဟန်ရှင်လူပြည်သူတွေကိုစစ်တပ်ကနေအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်နိုင်ငံတော်ဝန်ထောင်ထဲချီပြီးတည်ဆုံခဲ့ကြရပါတယ်။ အဲ့ဒီတော့ငါသေဆုံးပျောက်ဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူပြည်သူတွေရဲ့စိတ်ရင်အတိအကျသိနိုင်ရေးအတွက်ကိုလည်း88မျိုးဆက်တွေကမှတ်တမ်းပြုစုနေကြပါတယ်။မနေ့ပြန်ဩဂုတ်လ6ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာတော့88မျိုးဆက်ကျောင်းသားတွေစုပေါင်းပြီးတော့8,030ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။အဓိကကတော့8,000ရေတော်ဘုံကြီးရဲ့အထိမ်းအမှတ်သမိုင်းဆိုင်ရာအထောက်အထားသတင်းမှတ်တမ်းတွေကျောင်းသားလှုပ်ရှားမှုတွေရဲ့သမိုင်းမှတ်တမ်းတွေကိုတင်ဆက်ထားတဲ့8,000သမိုင်းပြတိုက်ကိုဖွင့်လှစ်ပြသမှာဖြစ်ပြီးမြန်မာပြည်ဒီမိုကရေစီရဲ့230ခီးအပါအဝင်တိုင်းရင်းသားဒဏ်သူညီများရေးဖက်ဒရယ်ပြည်ထောင်စုနဲ့မြန်မာနိုင်ငံရေးမြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်ဆတဲ့ခေါင်းစဉ်တွေနဲ့8,000ကျောင်းသားမျိုးဆက်တွေဒီမိုကရေစီအင်အားစုတွေကဥဆောင်ဆွေးနွေးကြမှာဖြစ်တယ်လို့8,000မျိုးဆက်ကျောင်းသားကောင်းဆောင်တဦးဖြစ်ခဲ့တဲ့ဦးသက်ထွန်းကအခုလိုရှင်းပြပါတယ်
။ကျောင်းရဲ့နေ့မနေ့7နိုင်ခွဲဆက်မယ်။8ရက်နေ့နေ့လေ12နိုင်မှာတည်ဝင်အနာကုန်လုံးပြီးမယ်။မနေ့ပြန်တော့ပဲဥစားကမနေ့7နိုင်ခွဲမှာအခမ်းအနားဖွင့်မယ်။နောက်အဲ့အခမ်းအနားဖွင့်တဲ့ဥစားကတော့အာစီမာပဲအခမ်းအနားဖွင့်ပွဲကိုလုပ်လိုက်မယ်ပြောမယ်။အာစီမာကအဓိကပြကန်းတွေရှိတယ်နော်။ဒီရှင်လေးလုံးနဲ့ပတ်သက်တဲ့သမိုင်းကြောင်းပြကန်းတွေရှိမယ်။နောက်ကနိုင်ငံချင်းသားတွေနဲ့ပတ်သက်တဲ့တော့ ADB ပြကန်းရှိမယ်။နောက်က AB ကရဲဘော်တွေကလာတဲ့ AB တွေနဲ့ပတ်သက်တဲ့ပြကန်းတွေရှိမယ
်။ဒ
ီကနေ့စပြီးတော့ဆွေးနွေးမှာကပထမဆုံးစဆွေးနွေးမှာကမြန်မာဒီမိုကရေစီ230ခီးဒုတိယပိုင်းဆွေးနွေးပွဲကကြတော့တိုင်းရင်းသားများဒဏ်သူညီများရေးနဲ့ဖက်ဒရယ်ပြည်ထောင်စုအဲ့ဒါက6ရက်နေ့အစီအစဉ်။ခုနှစ်ရက်နေ့ကြတော့မနေ့9နာရီကနေပြီးတော့စမယ်ဆွေးနွေးပွဲကိုမြန်မာနိုင်ငံရေးနဲ့ဆရာနာရှင်စနစ်ဆွေးနွေးပွဲကောင်းစဉ်3ခုနဲ့အပိုင်း3ပိုင်းအဖြစ်ဆွေးနွေးမယ်။အရှိန်အနေမှာတော့အာစီထဲမှာပဲအခမ်းအနားကိုအပြည့်အစုံကျင်းပမယ်
။မြန်မာနိုင်ငံမှာ8,230ပြည့်အခမ်းအနားတွေကျင်းပဖို့ပြင်ဆင်နေကြချိန်မှာပဲနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်း8,000အခမ်းအနားတွေကိုစုပေါင်းကျင်းပနေကြပါတယ်။ဩဂုတ်လ4ရက်နေ့ကကနေဒါနိုင်ငံတော်ရန်တိုမြို့မှာကျင်းပခဲ့တဲ့8,230ပြည့်အခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့နိုင်ငံတကာကဒီမိုကရေစီအင်အားစုတွေတက်ရောက်ခဲ့ကြတဲ့အကြောင်းအခမ်းအနားဖြစ်မြောက်ရေးဦးဆောင်သူတဦးဖြစ်တဲ့88မျိုးဆက်ဒီမိုကရေစီရဲ့လှုပ်ရှားသူတဦးဖြစ်တဲ့ဦးညွန့်လှကပြောပြပါတယ်။
ကျွန်တော်တို့ဒီကနေဒါမှာရှင်းလေးလုံးခန္ဓာကိုမနေ့ကအစီအစဉ်နှစ်ပိုင်းခွဲပြီးတော့လုပ်ပါတယ်ရှင်းလေးလုံးနဲ့ပတ်သက်တဲ့အကြောင်းအရာတွေကြပြရွတ်ဆိုွဲတွေရှင်းလေးလုံးအကြောင်းဟောပြောတာတွေနောက်တစ်ခုနိုင်ငံတကာမှာရှိနေတဲ့ရောက်နေတဲ့အုပ်စုတွေပေါ့အထူးသဖြင့်အမေရိကန်နဲ့ကနေဒါမှာရှိနေကြတဲ့ရဲဝေးက88ရဲဘော်ဟောင်းများတွေကလည်းလာရောက်ပြီးတော့စကားပြောကြပါတယ်အဲနောက်ဒုတိယပိုင်းအစီအစဉ်မှာတော့ချစ်လေးလုံးတိုက်ပွဲဝင်တချင်များကိုတီးဆိုခဲ့တဲ့အစိုးရကိုမောင်းကနေပြီးတော့ကြောက်လာတဲ့အပိဒါကိုသူ့ရဲ့တိုက်ပွဲဝင်ဒီမိုကရေစီတချင်များနဲ့ပြေပေါ်တော့တွေ့ရပါတယ်
ဩဂုတ်လ၄ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမြောက်ကိုရိုင်းလိုင်းနာပြည်နယ်ချမ်ပါဟင်းမှာလည်းရှင်းလင်းလုံးနှစ်30ပြည့်အခမ်းအနားမှာတော့မြန်မာဒီမိုကရေစီရေးနဲ့လက်ရှိနိုင်ငံရေးအခင်းအကျင်းတွေကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်တန်းကအခုလိုပြောပြပါတယ
်။ရှင်းလင်းလုံးနှစ်30ပြည့်ပြင်ပါတဲ့ဒီအကြီးအကဲချက်တွေကတော့ပဋိကတော့ကျွန်တော်2008ဖွဲ့စည်းပုံကြီးကတော့ကျောင်းလမ်းပြည့်ရှိတဲ့ဦးစစ်တပ်အောက်မှာပဲသွားပြီးတော့ဟလာဆိုရတဲ့အရှိနေရဆိုတဲ့ပုံမှာလည်းကျွန်တော်တို့ကြောင်းလဲဖို့ဆိုတဲ့ဟာမျိုးတွေရှိသလိုတိုင်းလာအင်အားစုတွေကလည်းဒီဖက်ဒရယ်ပြောင်းလို့စနစ်ကိုလိုအပ်တယ်ဆိုတဲ့အကြောင်းတွေကိုပြောတဲ့တိုင်းလာအင်အားစုတွေကတော့ပြောတဲ့ဥစ္စာတွေရှိပါတယ်ကျွန်တော်တို့ရဲ့ဆောင်းတောင်းဆိုမှုတွေကတော့ပြည်စုံတွေကိုရှင်းလင်းလုံးရဲ့အဓိကကြီးမှန်းချက်ပိုင်းနိုင်ငံတော်ကပြည်စုံတင်ဖြစ်နေ
မြန်မာနိုင်ငံမှာအကြီးမားဆုံးလူထုအုံကြွားမှုကြီးဖြစ်ခဲ့တဲ့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးနှစ်30တင်းတင်းပြည့်တဲ့နေ့လာမယ့်ဩဂုတ်လ10ရက်နေ့ကြာရောက်ချိန်မှာလဲရန်ကုန်မန္တလေးပါဝင်ပြည်နယ်နဲ့တိုင်းအသီးသီးမှာရှင်းလင်းလုံးမှာပါဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေကျောင်းသားတွေလူငယ်မျိုးဆက်တွေနဲ့လူခွေရဲတက်ကြွလှုပ်ရှားသူတွေကရှင်းလင်းလုံးနှစ်30ပြည့်အထိမ်းအမှတ်ပွဲတွေကျင်းပမှာဖြစ်တယ်လို့ရှင်းလင်းလုံးရဲတော်ဘုံအတွင်းမှာအသက်ပေးခဲ့ကြတဲ့ဒီမိုကရေစီရဲလှုပ်ရှားသူတွေအတွက်စွန့်သွတ်အမျှဝေတဲ့အလှူဒါန်းပွဲတွေကိုလည်းကျင်းပကြမှာဖြစ်ပါတယ်ရှင်ဒါရှင်များရှင်ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးနေဆက်ဒေသတွေကနေတစင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကနေ့ချင်းကြီးတကွဲတပြားစီဖြစ်နေကြသေးပါ မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေထင်သလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပရောက်နေကြသူတွေပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ပို့ပြီးတော့အဆင်ပြေခရီးတွေမလားဒီအင်အားစုတွေဘာကြောင့်အခုချိန်ထိမပေါင်းစည်းနိုင်သေးတာလဲဆိုတော့သောတာရှင်တွေရဲ့အမြင်ကိုတော့အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျမတို့ရဲ့ရုံးဖုန်းနံပါတ်က1239-232-999လေးဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လို့ရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်
အင်္ဂါနေ့ဒိုင်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ American Science သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ Facebook လူမှုကွန်ရက်ဆာမျက်နှာမှာနိုင်ငံရေးအရာသဘောထားကွဲစီတဲ့သတင်းစကားတွေအများအပြားဖြန့်ချီတဲ့လူမှုကွန်ရက်အကောင့်အတု32ခုကိုပိတ်ပြီးတဲ့အကြာမှာပဲ American ပြည်သူတွေကိုရှုပ်ရှုပ်ထွေးထွေးပစ်စီပြီးနှစ်ချမ်းကွဲအောင်လုပ်တဲ့ရုရှားတွေရဲ့ချိုးပန်းမှုဟာပြင်းထန်ပြီးဖျက်လို့ဖျက်ဆီးဖြစ်စေတဲ့လုပ်ရပ်ဖြစ်တယ်လို့American လွှတ်တော်အမတ်တွေကိုသတိပေးလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှဖြစ်ပါတယ်
။ American လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရက်တရာတော့မလိုတော့တဲ့အချိန်မှာ Cyber Internet နဲ့လူမှုကွန်ရက် Media သူတေတီတွေစီကနေပြီးတော့သတိပေးချက်တွေထွက်ပေါ်လာခဲ့ပါတယ်။ John Kelly Graphica အဖွဲ့ရဲ့အမှုဆောင်အရာရှိချုပ်ဖြစ်ပါတယ
်။ Russian manipulation did not stop in 2016.After election day, the Russian government stepped on
Russia ရဲ့လူသလိုကြိုးကန်ပုံဖော်နေတာတွေဟာ2016မှာရမသွားပါဘူး။ရုပ်ောက်ပွဲပြီးတာနဲ့ရုရှားအစိုးရကပို့ပြီးတော့အချိန်ဟုန်မြင့်လှုပ်ဆောင်လာပါတယ်
။ Facebook ရဲ့ကြားပြတ်ဆက်ရသတင်းကလည်းဒီပြဿနာရှိတယ်ဆိုတာကိုအတည်ပြုခဲ့ပါတယ်။ Mark Warner ဟာ Democrat အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်တဦးဖြစ်ပါတယ
်။ Russian backed operatives continue to infiltrate and manipulate social media.
ရုရှားကနောက်ခံပေးထားတဲ့ဟက်ကာတွေကအမေရိကန်နိုင်ငံထဲမှာနိုင်ငံသားတွေချင်းချင်းလူမှုကွန်ရက်တွေပေါ်မှာပြောဆိုဆွေးနွေးနေတာတွေကိုခိုးဝင်ပြီးသူတို့လိုသလိုလမ်းကြောင်းကိုပုံဖော်တာတွေဆက်လုပ်နေပါတယ်
။ Republican အထက်လွှတ်တော်အမတ် Richard Barr ကတော့အခုလိုပြောပါတယ်
။ Social media is the modern public forum.
လူမှုကွန်ရက်မီဒီယာတွေဟာဒီကနေ့ခေတ်ရဲ့လူလူစကားဝိုင်းတွေဆွေးနွေးခန်းတွေဖြစ်ပြီးတော့ကျွန်တော်တို့ကိုနှစ်ချမ်းကွဲအောင်ဒါကိုအသုံးချနေပါတယ်
။ Republican အထက်လွှတ်တော်အမတ် Susan Collins အပါဝင်ဒီကြားနာပွဲကိုတက်ရောက်ခဲ့ကြတဲ့American လွတ်တော်အမတ်တို့ကလည်းသူတို့ရဲ့စိတ်ပြတ်မှုတွေကိုအခုလိုဖော်ပြခဲ့ကြပါတယ်
။ We impose sanctions on Russia. They seem to have done no good when it comes to this.
ကျမတို့ရုရှားကိုတံခါပိတ်ဆို့မှုတွေချမှတ်ခဲ့တယ်။ဒါပေမဲ့အဲ့ဒီတံခါပိတ်ဆို့မှုတွေဟာဒီလိုကိစ္စတွေမှာတော့ဘာမှထိရောက်တဲ့ပုံမပေါ်ပါဘူး
။မဲဆက်စီအုံးရေးတွေပေါ်မှာပြည်ပဩဇာလွှမ်းမိုးမှုကိုတိုက်ဖျက်ဖို့ခြေလှမ်းတွေနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်အမှုဆောင်အရာရှိတွေဟာရှိလာမှာထွက်ဆိုသွားဖို့ရှိတယ်လို့လော့တော်ထောက်လိုင်းကော်မတီကကြေညာခဲ့ပါတယ
် Facebook, Instagram, Twitter, Google and YouTube still have a lot of work.
Facebook, Instagram, Twitter, Google နဲ့ YouTube Internet ဆက်မျက်နှာတွေအနေနဲ့အများကြီးလုပ်ဖို့လိုပါတယ
်ဒါပေမဲ့ဒီလောက်နဲ့လုံလောက်မှုရှိပါမလားလို့မေးခွန်းတွေထုတ်ခဲ့ကြပြီး New Knowledge အဖွဲ့ကသူရနာဆိုင်ရာညွန်ကြားရေးမှူး René Dresser ကတော့အခုလိုပြောပါတယ်
The social media platforms cannot and should not be the sole defenders of democracy and public discourse.So, we recommend immediate action to identify
လူမှုကွန်ရက်မီဒီယာတွေကပဲဒီမိုကရေစီနဲ့လူထုတွေရဲ့အွန်လိုင်းရေးသားချက်တွေကိုကာကွယ်ပေးတာမျိုးမဖြစ်နိုင်သလိုဖြစ်လဲမဖြစ်သင့်ပါဘူး။ဒါကြောင့်ရွေးကောက်ပွဲစည်းရုံးရေးတွေမှာမကောင်းတဲ့ဩဇာလွှမ်းမိုးမှုတွေကိုဖော်ထုတ်ဖယ်ရှားပြီး2018ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်တဲ့နေရာမှာလူထုကိုပညာပေးဖို့အတွက်အမြန်ဆုံးလှုပ်ဆောင်ကြဖို့ကျမတို့အနေနဲ့အကြံပြုပါတယ်။
ရုရှားဆုံးသမ်းစစ်ဆေးရေးတွေကိုတနစ်ကြာအောင်လှုပ်ဆောင်လာပြီးနောက်မှာတော့ရုရှားစိုးရကဘာတွေလုပ်နေသလဲဆိုတာကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိလာတယ်လို့အထက်လွှတ်တော်အမတ်မာကိုရူဘီယိုကပြောပါတယ
် This is really no nothing less than informational warfare. This is just another type of warfare to weaken an adversary.
ဒါသတင်းချက်လက်ဆိုင်ရာစစ်ပွဲတွေပိုးပါတယ်ဒါကရန်သူကိုအားနည်းတော့လှုပ်တဲ့နောက်ထပ်စစ်ပွဲတစ်မျိုးပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအမေရိကန်ပြည်ထောင်စုကိုရန်သူလိုပဲမြင်ထားတာပါ
တကယ်လို့သာနိုဘာလမှာကျင်းပမဲ့လွတ်တော်ကြပြရွေးကောက်ပွဲတွေမှာရုရှားကဝင်ရောက်နှောက်ယှက်တယ်လို့အမေရိကန်ထောက်လှမ်းရေးကသတင်းပို့ခဲ့မယ်ဆိုရင်ရုရှားနိုင်ငံပေါ်နောက်ထပ်တံခါးပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့အတွက်ဥပဒေကြမ်းတရက်ကိုလည်းအထက်လွှတ်တော်အမတ်ရူဘီယိုကပူးတွဲရေးဆွဲနေပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုဆက်ပြီးတော့ American San Francisco မှာအင်ယာမဲရီအတွက်အလုတ်ကန်ခွင်လန်းအကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ် အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကနည်းပညာကုမ္ပဏီတွေတိုးချဲ့စီကားနေပေမဲ့အင်ယာမဲတွေနဲ့ဒေသခံတွေအတွက်ကတော့အလောက်ကန်ခွင့်လန်းတိတ်မရပါဘူး။အင်ယာမဲဖြစ်ခဲ့ဘူးသူတယောက်ကအင်ချေယာမဲတွေနည်းပညာကုမ္ပဏီမှာအလုပ်ရဖို့အတွက်ကြိုးပမ်းပေးနေတာမှာကိုငိမ့်ညံပြောပြမှာပါရှင်
။
ကျွန်တော်အင်ဂျင်မဲဖြစ်ခဲ့တာ18နှစ်ကြာပါပြီ။18နှစ်လုံးလုံးလမ်းမတွေပေါ်မှာဇွန်ဘီဖုတ်ကောင်တွေလိုနိမ့်နိမ့်ညံ့ညာသွားနေခဲ့တာပါ။
ဆန်ဖရန်စစ္စကိုမြို့ရဲ့အကျန်းဆုံးရက်ကွက်တစ်ခုဖြစ်တဲ့တန်တာလိုင်းရက်ကွက်ကလူအလုံးနီးပါးကိုသူသိပါတယ်။ဒီနေရာမှာအခုဆိုရင် Twitter, Airbnb နဲ့ Uber လိုကုမ္ပဏီတွေလာဖွင့်ထားတာ
ပါ။ They started moving their headquarters.
ကုမ္ပဏီတွေကဒီရက်ကွက်မှာလာဖွင့်ကြပါတယ်။ဒါပေမဲ့တခြားဒေသကတခြားနိုင်ငံကလူတွေခေါ်လာပြီးကျွန်တော်တို့ရက်ကွက်မှာအလုပ်လာလုပ်တာပါ
။ဒါဟာအင်ဂျင်ရာမဲဖြစ်ခဲ့ဘူးသူနီးပညာသမား Daniel Henry ဖို့ခက်ခဲတဲ့အခြေအနေဖြစ်ပါတယ
် us against the tech guys
အခြေအနေကတော့နီးပညာသမားတွေနဲ့ရှင်ရမှာပါပဲဒီအလုပ်မှာဘယ်လိုလုပ်မလဲကျွန်တော်နီးပညာကိုဘယ်လောက်ကြိုက်တယ်လဲဆိုတာတကယ်ချင်းနေသိပါတယ်အဲ့ဒါနဲ့နီးပညာသမားအဖြစ်လုပ်ခိုင်းပါတယ်ကျွန်တော်ကလည်းလုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ
်အဲ့ဒါနဲ့ဆွေးမွားကစတင်လှုပ်ရှားပြီး Google တို့ Microsoft တို့ကိုတိုက်ရိုက်တိုက်တွန်းခဲ့ပါတယ
် not come in my neighborhood anymore my people
ကျွန်တော်တို့ရက်ကွက်ကိုလာပြီးတော့ဒီကလူတွေကိုလစ်လျူရှုထားလို့မရပါဘူးကျွန်တော်တို့လမ်းနောက်မှာရပ်ပြီးအလုပ်ရှာနေတာကိုမသိကြအောင်ဆောင်လို့မရပါဘူးခင်ဗျားတို့လုပ်ငန်းမှာကျွန်တော်တို့ကိုလည်းထည့်သွင်းရပါမယ
်ကုမ္ပဏီတွေကလည်းတုံ့ပြန်တဲ့အထွတ်အားလုံးအံ့ဩသင့်ခဲ့ပါတယ်အဲ့ဒါနဲ့ဆေးမွားကလည်းကုတ်တန်တာလိုင်းကိုတီထောင်ပြီးအလုပ်အတွက်အဆင်သင့်ဖြစ်စေအောင်သတင်းပတ်6ပတ်ကြာသင်ကြားပေးပါတယ
် HTML CSS နဲ့ JavaScript တွေကိုသင်တာပ
ါကုတ်တန်တာလိုင်းကျောင်းသားတွေဟာနည်းပညာကုမ္ပဏီကြီးတွေကိုတွားလည်ပြီးမေးခွန်းတွေမေးသလိုဝန်ထမ်းတွေစီကလည်းသင်ယူကြပါတယ
် Why don't you just do a whole 180 degree turn and then come back Yes
We're trying to create alternative pathways
ကျမတို့ကအလုပ်တင်မဲ့ဖြစ်ဖြစ်တခြားနည်းတစ်ခုခုနဲ့ပဲဖြစ်ဖြစ်အလုပ်ရရှိစေဖို့ကူညီတာပါ
သင်တန်းကတော့အခမဲ့ဖြစ်ပြီးတချို့လူတွေအတွက်ကွန်ပျူတာတောင်ပေးပါတယ
် They should have a slogan like
သူရှိမှာစောင့်မုတ်တောင်လှုပ်ထားတင်ပါတယ်လမ်းဘေးဘွားကနေတင်းကနန်းလစာကို6ပတ်တွင်မှရှာနိုင်စေရမယ်
ကျောင်းသားတချို့ပဲနီးပညာအလုပ်ကိုအချိန်ပြည့်အလုပ်ရသွားပေမဲ့အများစုကတော့တခြားအလုပ်တွေရသွားကြပါတယ
် Seeing yourself as being able to be employed again and you
know အလုပ်ရနိုင်တယ်လို့ကိုယ့်ဘာသာကိုမြင်လာရင်ကိုယ်တိုင်အလုပ်မရရင်တောင်တခြားအလုပ်ရနိုင်ပါတယ်ဒါမျိုးလှုပ်ရှားမှုကလူတွေကိုစီးရဲရင်းနဲ့ကဆွဲထုတ်ဖို့အရန်ကိုအရေးကြီးပါတယ
်အခုလိုလှုပ်တဲ့အတွက်ကျောင်းသားတွေကလည်းတက်တက်ကြွကြွဖြစ်လာပြီးရက်ကွက်အတွက်ကုတ်တန်တာလိုင်းအတွက်လည်းအချိန်နေကောင်းလာစေပါတယ်ခင်ဗျာ
ကိုငိမ့်ညံပါရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင
်။ပုံတက်ထားတဲ့ဝေဒင်ဒရုန်းယာဉ်နဲ့အပါဝင်သူ့ကိုလုတ်ချံဖို့ဂျန်စီမှုကနေလွတ်မြောက်လာကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကပြောဆိုပြီးဒီတိုက်ခိုက်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာနိုင်ငံအပေါ်မှာအပြစ်တင်ပြောဆိုပါတယ်။မနေ့စနေနေ့နှောင်းပိုင်းရုပ်မြင်သံကြားကနေမင်းကွန်းပြောတာမှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကလက်ဝဲဝါဒီဒီရဲ့ဂျန်စီမှုအဖြစ်ပြောဆိုပြီးအင်းနီချင်းကိုလံဘီယာနိုင်ငံကိုအပြစ်တင်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်က VOA ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်နေစဉ်တရုတ်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံလိုက်ရတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းရှန်နောင်ပြည်နယ်ကငိမ့်စားပေါမောက်ကဆွန်ဝမ်ဂွန်းကိုစစ်တပ်ပိုင်ဟိုတယ်ကနေတခြားတနေရာကိုရွှေ့လိုက်ပြီးလို့ဟိုတယ်တာဝန်ရှိသူတွေက VOA Mandarin ဘာသာဌာနကိုဒီကနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်။စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေအတွင်းမှာတော့မြန်မာရေးကိုလည်းအလေးထားဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုပါရယ်မြန်မာနိုင်ငံရဲ့လက်ရှိဆောင်ရွက်နေကြတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံအားပေးကြောင်းရခိုင်ပြည်နယ်တွင်းကလူသားချင်းစာနာထောက်ထားမှုဆန္ဒပြဿနာတွေပြည်လဲစေရေးအတွက်အရေးကြီးဆောင်ရွက်စရာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါရယ်ရှင်
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonnek ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Juru ကထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.